SBS live streams and podcasts are supported by advertising.
Experience holiday cheer at Tanger Outlets with savings up to 70% off your favorite brands. From fragrances to accessories and the latest styles, discover the best gifts for everyone on your list. Save big at Nike Factory Store, Michael Kors, Under Armour, Coach, Polo Ralph Lauren, Kate Spade New York, and so many more. Unwrap the best at Tanger Outlets. Hundreds of brands, endless gifting options. Plan your trip at tanger.com.
Tenha SPS Myanmar Bai ne atu shi ni da phit par. တော်ရရှိများကိုဒီဇင်ဘာလ18ရက်ဗုဒ္ဓနေ့အတွက် SBS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဒေရောအောင်ပါ။ဒီနေ့အတွက်ထိတ်တန့်သတင်းများ Vanuatu တွင်ငလျင်လှုပ်ခတ်မှုကြောင့်သေဆုံးသူဦးရေဒေါ်လာ Vanuatu တွင် Richter Scale 7.3 ရှိသောငလျင်ကြောင့်ဒီဇင်ဘာလ18ရက်နေ့ကသေဆုံးသူ14ဦးထိရှိလာခဲ့ပြီဖြစ်ပါတယ်။Red Cross in the Pacific ရဲ့အကြီးအကဲ Katie Greenwood က Vanuatu ဆိုရသည်သေဆုံးသူ14ဦးကိုအတည်ပြုခဲ့ကြောင်းပြောဆိုပါတယ်။နောက်ထပ်လူ200ကိုမြို့တော်ရဲ့အဓိကဆေးရုံတွေမှာကူတာပေးနေပါတယ်။ဓာတ်ပုံများမှာမြင်တွေ့ရတာကတော့လုံးဝပျက်စီးနေသောအဆောက်အုံများကိုပြသထားပါတယ်။နောက်ဆက်တွဲငလျင်များနဲ့မြေပြုတ်မှုများကြောင့်ပျက်စီးဆုံးရှုံးမှုများထပ်မံဖြစ်ပေါ်ခဲ့ပါတယ်။telephone line များပြတ်တက်မှုကြောင့်ပျက်စီးမှုတိုင်းတာကိုအပြည့်စုံမသိရသေးပါဘူး။အကူအညီတောင်းခံမှုအပေါ်ဩစတြေးလျနိုင်ငံမှအမြန်ဆုံးဆောင်ရွက်ပေးမယ်လို့နိုင်ငံခြားရေးဝန်ကြီးပယ်နီဝေါန်ကပြောကြားသွားပါတယ်။မော်စကိုမှာရုရှားဗိုလ်ချုပ်ကြီးကိုလုံခြံခဲ့ဟုယူကရိန်းကကြေညာ။ရုရှားနိုင်ငံမြို့တော်မော်စကိုကလမ်းမပေါ်မှာရုရှားဗိုလ်ချုပ်ကြီးတို့လုံခြံတပ်ဖြတ်မှုဟာသူတို့ရဲ့လက်ချက်ဖြစ်ကြောင်းယူကရိန်းကအင်ကာနေကပြောဆိုလိုက်ပါတယ်။မော်စကိုမြို့တော်ကသူ့နေအိမ်ပြင်ပမှာစကူတာမှာဘုံးတက်ဆင်ပြီးအဝေးထိန်းစနစ်နဲ့ဖောက်ခွဲတိုက်ခိုက်မှုအတွင်းရုရှားဗိုလ်ချုပ်ကြီးသေဆုံးခဲ့တာဖြစ်ပါတယ်။ရုရှားစစ်တပ်ရဲ့နျူကလ িয়ার ဇီဝနဲ့ဓာတုကာဝေးရေးဆိုင်ရာတပ်ဖွဲ့များအကြီးအကဲဒုတိယဗိုလ်ချုပ်ကြီးအီဂိုကီရိုဗော့ဟာသူ့ရုံးကိုသွားမှလှုပ်ချခံရတာဖြစ်ပါတယ်။သူ့ရဲ့လက်ထောက်လည်းသေဆုံးခဲ့ပါတယ်။ရုရှားရဲ့သုံးနှစ်နေပါယူကရိန်းကျူးကျော်စစ်အတွင်းသူလောက်ရတဲ့အတွက်အသက်54နှစ်အရွယ်ကီရီလော့ကိုဗြိတိန်နဲ့ကနေဒါအပါအဝင်နိုင်ငံတော်များများကဒဏ်ခတ်ပိတ်ဆို့ချမှတ်ထားတာဖြစ်ပါတယ်။ဒီနေ့နာနေ့မှာပဲယူကရိန်းလုံခြုံရေးတပ်ဖွဲ့ SPU ကသူဟာတားမြစ်ထားတဲ့ဓာတ်ရုလက်နက်တွေအသုံးပြုခိုင်းခဲ့တယ်လို့ဆွဆွဲပြီးရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။ကုတိုက်ခိုင်းမှုကိုသူတို့စီစဉ်ခဲ့တာဖြစ်ကြောင်းယူကရိန်း SBU တပ်ဖွဲ့ကပြောခွင့်မရတဲ့အတွက်အမိမဖော်တဲ့တာဝန်ရှိသူတူကပြောဆိုပါတယ်။ Kirillov ဟာစစ်ရာဇဝတ်မှုကျူးလွန်သူနောက်ပြမထတိုက်ခွင့်ရှိသူဖြစ်လေသူကရည်ညွှန်းပြောဆိုပါတယ်။2022ခုနှစ်ဖေဖော်ဝါရီလအတွင်းရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခြင်းကစလို့ရုရှားကစစ်မြေပြင်မှာဓာတ်ရုလက်နဲ့သုံးပြုခဲ့တဲ့အချိန်ကြီး4800ကျော်ရှိကြောင်းလဲ SPU ကပြောဆိုပါတယ်။ Augmin တစ်ပတ်လေအစည်းအဝေးဗြိတိန်နဲ့ဩစတြေးလျနိုင်ငံတို့ရဲ့နိုင်ငံခြားရေးနဲ့ကာကွယ်ရေးဝန်ကြီးများသည်၎င်းတို့ရဲ့နှစ်ပတ်လေအစည်းအဝေး Augmin ကိုဒီဇင်ဘာလ18ရက်နေ့ကလန်ဒန်တွင်ကျင်းပခဲ့ပြီးကာကွယ်ရေးကုန်သွယ်ရေးနဲ့နိုင်ငံခြားရေးမူဝါဒတို့ကိုပုံမနဲ့ဆိုင်စွာပူးပေါင်းဆောင်ရွက်သွားရန်သဘောတူညီခဲ့ကြပါတယ်။မြန်ကိုရီးယားတပ်များသည်ကန့်စ်တွင်ရုရှားတပ်များနှင့်ပထမဆုံးအချိန်ပူးပေါင်းတိုက်ခိုက်လာချိန်တွင်ယခုကဲ့သို့ဆွေးနွေးပွဲထွက်ပေါ်လာခြင်းဖြစ်ပါသည်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပယ်နီဝေါန်ကဝန်ကြီးများသည်2025ခုနှစ်တွင်ယူကရိန်းအတွက်ဆက်လက်ပံ့ပိုးကူညီရန်ဆွေးနွေးခဲ့ကြောင်းတခြားအကြောင်းအရာများလည်းပါဝင်ကြောင်းပြောဆိုသွားပါသည်။ဝန်ကြီးများသည်ယူကရိန်းတပ်မတော်လေ့ကျင့်ရေးအတွက်တိုးချဲ့ပံ့ပိုးရေးဘရစ်စတိုရှိရင်ုပ်သင်္ဘောပရိုဂရမ်ရုံးသည် Still Jet တိုက်လေယာဉ်များနှင့်စစ်သင်္ဘောများပါဝင်သော UK Carrier Strike Group မှ2025ခုနှစ်တွင်ဩစတြေးလျသို့ဖြန့်ချက်ချထားမှာဖြစ်ပါသည်။ဗြိတိန်နိုင်ငံခြားရေးဝန်ကြီး David Lammy ကတော့နှစ်နိုင်ငံဆက်ဆံရေးဟာခိုင်မာအားကောင်းလာတယ်လို့ပြောဆိုသွားပါသည်။ America Wisconsin မှာရှိတဲ့ပုဂ္ဂလိကခရီးရန်ကြောင်းမှာ တနပ်ပစ်ခတ်မှုဖြစ်ပွားဒီဇင်ဘာလ18ရက်နေ့ကဝစ်ကွန်ဆင်မှာရှိတဲ့ပုဂ္ဂလိကခရီးရန်ကျောင်းတစ်ကျောင်းမှာပစ်ခတ်မှုတွင်သေဆုံးသွားတဲ့ဆယ်ကျော်သက်ကျောင်းသားတဦးနဲ့ဆရာတဦးတို့ပါဝင်ပြီးတခြား6ဦးဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်တိုက်ခိုက်သူဟုသံသယရှိသူမှာကျောင်းမှကျောင်းသားတဦးဖြစ်ပြီးသေဆုံးသူများထဲတွင်လည်းပါဝင်တယ်လို့အာဏာပိုင်များကပြောဆိုပါတယ်တငယ်တမ်းမှာ12တန်းထိကျောင်းသား390ခန့်ကိုသင်ကြားပေးတဲ့ Abundant Life Christian School တွင် Christmas ပွဲတော်မတိုင်မီနောက်ဆုံးအပတ်တွင်ဖြစ်ပွားခဲ့ခြင်းဖြစ်ပါတယ်။ Medicine ရဲ့ရဲချုပ် Sean Barnes ကအခင်းဖြစ်ပွားနေရာရှိရဲအရာရှိများကပြက်ပြက်သားသားပြုမှုလုံဆောင်ခဲ့ကြောင်းပြောဆိုပါတယ်။ကျွန်ုပ်တို့ရဲ့ရဲအရာရှိတွေဟာသူတို့ရဲ့လေ့ကျင့်မှုအပေါ်အခြေခံပြီးဘာလုပ်ရမယ်ဆိုတာအတိအကျသိပြီးသူတို့ရဲ့မျှော်လင့်ချက်တွေကိုအခြေခံပြီးကျွန်ုပ်တို့ရဲ့ရဲအရာရှိတွေဟာအလွန်ကောင်းမွန်စွာလှုပ်ဆောင်ခဲ့ပါတယ်လို့ပြောဆိုသွားပါတယ်။ဒီစီပရင်တို့ useless များပုံမူကြားသိရန် SPS Language Podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ
Các dòng xe tải LDV Work Van để phục vụ cho công việc. Đủ các loại xe tải cho đủ loại công việc. Xe van cho công việc lớn, xe van cho công việc nhỏ, xe van cho công việc dơ bẩn, xe van cho công việc thậm chí dơ bẩn hơn nữa. Và giờ đây đang ra thị trường dòng xe van mới nhất trọng tải 1 tấn. Tất cả các xe Deliver 7 Diesel tự động được kèm theo thời gian bảo hành 7 năm. Giá từ 42.490 đô đã bao gồm lệ phí xuống đường dành cho người có ABN. Hãy ghé đến đại lý ngay hôm nay, LDV mang nó ra đây. Có áp dụng các điều khoản, điều kiện và ngoại lệ tại trang mạng ldvautomotive.com.au.